တနင်္ဂနွေနေ့ကလှုပ်တဲ့ပါကစ္စတန်အနောက်မြောက်ပိုင်းခိုင်ဘာပတ်ရှ်တွန်ကပြည်နယ်ကနိုင်ငံရေးစုဝေးပွဲတစ်ခုမှာအသေးခံဘုံးခွဲတိုက်ခိုက်မှုတစ်ခုကြောင့်လူ40ထက်မနည်းသေဆုံးပြီးတော့လူ130ကျော်ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။အဲဒီမှာစုစုဝဝထိခိုက်ဒဏ်ရာရသူတွေကိုစစ်ရဟတ်ရင်တွေတုံးပြီးတော့ရေးပေါ်တေဖို့ပေးခဲ့ပါတယ်။စစ်သားတွေနဲ့ကယ်ဆယ်ရေးလုပ်သားတွေဟာထိခိုက်ဒဏ်ရာရသူတွေကိုလူနာကျင်ကတ်တွေနဲ့ရရင်ပေါ်ကိုတင်ဆောင်ပေးခဲ့ကြပြီးတော့အနီးပြည်နယ်မြို့တော်ပတ်ရှ်မှာရှိတဲ့ဆေးရုံတွေကိုခေါ်ဆောင်သွားကြပါတယ်။သဘောရာပြင်ထန်တဲ့အစ္စလာမ်နိုင်ငံရေးနဲ့ဆက်နွယ်တယ်လို့လူသိများတဲ့ရှီယိုဆွဲဝါဒီဂျမီယက်အလီမာအစ္စလာမ်ဖတ်စ်ပါတီရဲ့နိုင်ငံရေးဖွဲ့တစ်ခုမှာအခုလိုမျိုးပောက်ကွဲမှုဖြစ်သွားတာပါ။ပောက်ကွဲမှုဟာအသေးခံဘုံးခွဲတိုက်ခိုက်မှုကြောင့်ဖြစ်တယ်လို့ပြည်နယ်ရဲကျုပ် Actor Hayek ကရိုက်တာသတင်းဌာနကိုပြောပါလေ။အခင်းဖြစ်တဲ့အာဖဂန်နေချင်းဆက်ဘာဂျူဝဒေတာနဲ့အနီးတစ်ဝိုက်ကဆေးရုံတွေကိုဒဏ်ရာရသူတွေကိုခေါ်ဆောင်သွားပြီးတော့အဲ့ဒီဆေးရုံတွေမှာအရေးပေါ်အခြေအနေတရသတ်မှတ်ထားတယ်လို့ KIA ရဲအရာရှိနာဇီယာခန်းကပြောပါလေ။နိုင်ငံရေးပွဲကျင်းပရာဆင်းမြင်းအနားမှာအသေးခံဘုံးခွဲတိုက်ခိုက်သူကဖောက်ခွဲတိုက်ခိုက်ခဲ့တာလို့ဒေသခံအရာရှိတွေကပြောတယ်ဆိုပြီးတော့ CNN သတင်းမှာဖော်ပြပါရယ်တိုက်ခိုက်မှုဟာဘယ်သူလက်ချက်လဲဆိုတာတော့မသိရသေးပါဘူးဒါပေမဲ့လည်းဒေသတွင်းမှာရှိတဲ့ ISIS ဌာနကွဲဟာအခုဒီပွဲလုပ်တဲ့နိုင်ငံရေးပါတီရဲ့ခေါင်းဆောင်တွေကိုအယူဆဆွန့်ခွာသွားသူလက်နက်ချသူတွေဆိုပြီးတော့သတ်မှတ်ပြောဆိုမှုရှိခဲ့မှုပါရယ်ဒီတိုက်ခိုက်မှုအပေါ်မှာပါကစ္စတန်ဝန်ကြီးချုပ်ကလည်းအပြင်းထန်ကန့်ကွက်ရှုံချခဲ့ပါရယ်